တရားတော်နေ့ရက်အတွက်ဘုရားသခင်ရဲ့ကျေးဇူးတော်ကိုရှေးဥစွာချီးမွမ်းပါတယ်။ဒီနေ့မှာထာဝရဘုရားရဲ့နာမတော်တွေကယေဟောဝါဂျာရာယေဟောဝါယီယေဆိုတဲ့အကြောင်းအရာလေးကိုဝေငှပေးခြင်းပါတယ်။ The Lord will provide ထာဝရဘုရားဟာထောက်ပံ့လိမ့်မယ်မားစားလိမ့်မယ်ဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။ထာဝရဘုရားဟာကျမတို့ကိုမားစားတဲ့သူဖြစ်ပါတယ်။ဒီနေ့လူတိုင်းလူတိုင်းဟာဘဝမှာထောက်ပံ့ကိုလိုချင်ကြပါတယ်။ကိုယ့်ရဲ့လူအချက်တွေကိုထောက်ပံ့မဲ့သူ၊ကိုကြီးမဆမဲ့သူတွေကိုလူတိုင်းကမျှော်လင့်ကြပါတယ်။ဒီမှာကျောင်းဆောင်ဆောင်တက်တော့အခါကျတော့ကျမကိုကျောင်းတက်ဖို့ရန်အတွက်ဘယ်သူကထောက်ပံ့ပေးမှာလဲလို့မေးပါတယ်။ကျောင်းစီတွေကိုပေးမဲ့ sponsor ရှိပါသလားလို့မေးပါတယ်။အဲ့ဒီအချိန်မှာကျမပြန်ဖြေလိုက်တဲ့အရာကကျမကိုထောက်ပံ့ပေးမဲ့သူဟာယေဟောဝါဂျာရာယေဟောဝါရီထာဝရဘုရားပဲဖြစ်ပါတယ်ထာဝရဘုရားကသာလင်ကျမကိုထောက်ပံ့ပေးတဲ့သူဖြစ်ပါတယ်လို့ကျမပြန်ဖြေခဲ့ပါတယ်လူတိုင်းမှာဘဝမှာလိုအပ်ချက်တွေအများကြီးရှိပါတယ်အဲ့ဒီလိုအပ်ချက်တွေကြောင့်ကျမတို့ဟာစိုးရိမ်ကြတယ်စူးစမ်းရှာဖွေလှုပ်ဆောင်ကြတယ်ဒါပေမဲ့ကျမတို့ဘလောက်ပဲစူးစမ်းရှာဖွေနိုင်ပါစေဘဝတသက်တာအတွက်သုံးလောက်တဲ့အနေအထားတခုအထိကိုကျမတို့မရောက်နိုင်ကြပါဘူးကျမတို့တကယ်လို့စူးစမ်းတဲ့အခါမှာလည်းရရှိတဲ့အခြေအနေတွေကိုကျမတို့မရောက်ရဲနိုင်ကြဘူးကျမတို့ဘာလို့အဲ့နေလဲဆိုတဲ့အရာကိုဘုရားသခင်ကသိပြီးသားပဲဖြစ်ပါတယ်တမန်ကျမ်းစာထဲမှာယေဟောဝါယီယေဆိုတဲ့စကားကိုကပ္ပဝဇ္ဇံခန်းကြီး22အငယ်14မှာတွေ့ရပါတယ်ကပ္ပဝဇ္ဇံခန်းကြီး22ကိုလေ့လာတဲ့အခါမှာဘုရားသခင်ကသူရွေးကောက်ပြီးကောင်းကြီးပေးထားတဲ့အာဗြဟံစီကနေတယောက်ထီသောသားဣဇက်ကိုမောရိတောင်ပေါ်မှာရစ်ပူစော်ခိုင်းပါတယ်။အဲ့ဒီသားဟာဘုရားသခင်ရဲ့ဂတိတော်နဲ့ရတဲ့တူတူသောသားဖြစ်သလိုအဲ့ဒီသားကိုသူပူစော်လိုက်မယ်ဆိုရင်အာဗြဟံကိုဘုရားသခင်ပေးထားတဲ့ဂတိတော်ဖြစ်တဲ့လူမျိုးကြီးဖြစ်စီမယ်ဆိုတဲ့အရာကမျှော်လင့်ချက်တွေပျောက်ဆုံးသွားနိုင်ပါတယ်။ဒါပေမဲ့အာဗြဟံဟာဘုရားသခင်ရဲ့အမိန့်တော်ကိုနာခံပြီးဘုရားပြောတဲ့အတိုင်းသူ့ရဲ့တူတူသောသားဣဇက်ကိုမောရိတောင်ကိုခေါ်သွားပြီးတော့ရစ်ပူဇော်ဖို့ပြင်ဆင်ခဲ့ပါတယ်။သူဟာရစ်ပူဇော်ဖို့လိုအပ်တဲ့ထင်းနေမီးတွေပါပေမဲ့ရစ်ကောင်ကိုမတွေ့တာကြောင့်သားဣဇက်ကဖခင်ဖြစ်တဲ့အာဗြဟံကိုမေးပါတယ်။အဖေမီးပါတယ်ထင်းပါတယ်ရစ်ကောင်ဘာမှလဲလို့မေးလိုက်တဲ့အခါမှာအာဗြဟံပြန်ဖြေခဲ့တဲ့စကားကငါသားယေရှုဇေယအဖို့တိုးတငယ်ကိုဖျားသခင်သည်မိမိအဖို့ပြင်ဆင်တော်မူလိမ့်မည်ဆိုတဲ့စကားပဲဖြစ်ပါတယ်။အာဗြဟံရဲ့တတမှာခက်ခဲပေါင်းများစွာကိုဖျက်သိမ်းခဲ့ရပေမဲ့ဘုရားသခင်ရဲ့ဂတိတော်ကိုစိတ်ချပြီးဘုရားသခင်ဟာသူ့အတွက်အကောင်းဆုံးပြင်ဆင်ထားပေးတယ်ဆိုတာကိုသူစိတ်ချခဲ့ပါတယ်။ဘာကြောင့်လဲဆိုရင်ထာဝရဘုရားဟာသူ့လိုသမျှကိုမားစားထောက်ပံ့နိုင်တဲ့အရှင်ဆိုတာကိုအာဗြဟံကသိခဲ့လို့ပဲဖြစ်ပါတယ်။မောရိတောင်ပေါ်ကိုရောက်တဲ့အခါမှာဘုရားသခင်စေခိုင်းတဲ့အတိုင်းသားဖြစ်သူကိုရစ်ပူဇော်ဖို့လွတ်ဆောင်တဲ့အခါမှာထာဝရဘုရားရဲ့ကောင်းကင်တမန်ကအာဗြဟံကိုပြောပါတယ်ထိုလူလင်ငယ်ကိုမထိခိုက်ပါနဲ့လို့ပြောတယ်အာဗြဟံရစ်ပူဇော်ဖို့လုပ်နေတဲ့အနောက်နားမှာထာဝရဘုရားပြင်ဆင်ထားတဲ့တိုးလေးကိုမြင်ခဲ့ရပြီးတော့မှသူ့သားကိုပူဇော်ရမယ့်ရစ်ပလင်ပေါ်မှာထိုတိုးကိုပူဇော်ခဲ့ပါတယ်တကယ်တော့ဘုရားသခင်ဟာအာဗြဟံအတွက်ကြိုတင်ပြင်ဆင်ထားပြီးသားပဲဖြစ်ပါတယ်ဘုရားသခင်ဟာအာဗြဟံသူ့အပေါ်မှာဘလောက်နာခံမှုရှိလဲသူ့ကိုဘလောက်ယုံကြည်လဲဆိုတာကိုစုံစမ်းခြင်းလို့သာသူ့ကိုစမ်းသပ်လိုက်ခဲ့ခြင်းပဲဖြစ်ပါတယ်ဒီသမားကျမ်းစာကိုလေ့လာလိုက်တဲ့အခါမှာအာဗြဟံရဲ့ယုံကြည်ခြင်းနဲ့နာခံခြင်းကိုကျမတို့တွေ့ရပါတယ်။အာဗြဟံဟာဘုရားသခင်ရဲ့မဆာထောက်ပံ့မှုကိုရရှိပြီးတဲ့နောက်မှာတော့သူရစ်ပူဇော်ခဲ့ပြီးအဲ့ဒီအရက်ကိုယေဟောဝါယီဟေလို့သူသမုတ်ခဲ့ပါတယ်။ဒီနောက်ကဘက်တော်အဖြစ်ထာဝရဘုရားဟာကျမတို့ရဲ့လိုအပ်မှုကိုတော့လိုအပ်နေတဲ့အရာတွေကိုထောက်ပံ့ပေးနေတဲ့အရှင်ဖြစ်တယ်ဆိုတာကိုကျမတို့နားလည်ဖို့လိုအပ်ပါတယ်။သမားကျမ်းစာထဲမှာဒီဘုရားဟာကျမတို့ရဲ့လူသားတွေရဲ့လိုအပ်ချက်တွေကိုမားစထောက်ပံ့ခဲ့တဲ့တသက်တွေများစွာတွေ့ရပါလေ။ဟိုတောထဲမှာပုန်းရှောင်နေတဲ့အေလိယကိုကြီးအများအဖြစ်ကြွေးမွေးခဲ့တဲ့ဘုရား။အကျွေးတင်နေတဲ့မုတ်ဆိုးမကိုအကျွေးဆက်နိုင်အောင်လှုပ်ဆောင်ပေးခဲ့တဲ့ဘုရား။ဇရတမျိုးကမုတ်ဆိုးမသားအမိနောက်ဆုံးစားစရာတနတ်နဲ့သေဖို့ပြင်နေတဲ့သားအမိကိုလည်းဆက်ပြီးကြွေးမွေးခဲ့တဲ့ဘုရားဟာကျမတို့ဒီနေ့နေ့ရက်အစဉ်တိုင်းမှာလိုအပ်နေတဲ့အရာတွေကိုမာစာထောက်ပံ့ပေးနေတဲ့ဘုရားသခင်ပဲဖြစ်ပါတယ်ဒီရာကိုကျမတို့ယုံကြည်စိတ်ချဖို့ပဲလိုအပ်ပါတယ်ဒီနေ့ခေတ်ကာလကြီးမှာလူတိုင်းလူတိုင်းဟာအခက်ခဲတွေကိုကြော်ဖြတ်ရပါတယ်အချို့သောအမှုတော်ဆောင်တွေကတော့မှစာဝတ်နေရေးအတွက်ညှိတွားလာကြတာကိုမကြာခဏကြားရပါတယ် မနေ့ပြန်အတွက်စားသောက်ဖို့ရှစ်ဆက်မဲ့အရာတွေအတွက်ရှေ့ရေးအတွက်ကျွန်တော်တို့စိုးရင်ကြပါတယ်။သခင်ယေရှုကပြောပါတယ်အဘယ်သို့စားသောက်ရမယ်ဆိုတာကိုမစိုးရင်နဲ့နော်။ကျွန်တော်တို့အလိုရှိတဲ့အရာတွေကိုသင်တို့မတောင်းမိကြတဲ့ကပင်ဘုရားသခင်ကသိပြီးသားဖြစ်တယ်ဆိုတဲ့အကြောင်းအရာကိုသခင်ယေရှုဟာသူ့တပည့်တော်တွေကိုပြောခဲ့ပါတယ်။မှန်ပါတယ်မိတ်ဆွေ။ယနေ့ကျွန်တော်တို့ရဲ့လိုအပ်မှုတွေကြောင့်စိုးရင်ဘူးရင်မလိုပါဘူး။ဘာကြောင့်လဲဆိုရင်ဘုရားသခင်ဟာကျွန်တော်တို့လိုအပ်သမျှကိုမဆာထောက်ပံ့ပေးနေတဲ့အရှင်ယေဟောဝါကြီးဖြစ်နေလို့ပဲဖြစ်ပါတယ်။ကျမတို့ရဲ့ဘဝအတွက်ဘုရားသခင်ပေးထားတဲ့ဂတိတော်တွေကိုဘယ်တော့မှယုံမားတန်တရားမရှိပါနဲ့။ဘုရားသခင်စီခိုင်းတဲ့အရာတွေကိုကျမတို့ဟာယာနုံးပြည့်အပြည့်အဝနာခံလှုပ်ဆောင်ဖို့လိုအပ်ပါတယ်။အာဗြဟံကဲ့သို့ပင်ဘုရားသခင်ရဲ့စကားတော်ကိုယုံကြည်ခြင်းနဲ့နော်အတူနာခံမှုအပြည့်အဝရှိပြီးသင်ဟာဖခင်ရဲ့မာစာထောက်ပံ့မှုကိုခံစားရတော့သူဖြစ်စီဝင်ရန်အတွက်ဤနှုတ်ကပတ်တော်အားဖြင့်ခွန်အားပေးပါれအလုံးပေါ်မှာဖျားရှင်ကောင်းကြီးပေးပါစေ။